ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်နေတယ်လို့ဆိုပြီးမြန်မာစစ်တပ်ဘော်ပြစ်မှတ်ထားဒဏ်ခတ်အရေးယူဖို့အမေရိကန်လွှတ်တော်အမတ်40ကျော်ကတိုက်တွန်းလိုက်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးပြောဆိုနေကြပါတယ်ဒီအခြေအနေကလက်ရှိသွားနေတဲ့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုထိခိုက်လာနိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်မက်ခင်ဖြူတွေကစူးစီးတင်ပြမှာပ
ါရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဒုက္ခတွေတိတ်နေချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတာတွေနဲ့ပတ်သက်လို့နိုင်ငံတကာအစိုးရတွေကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကမြန်မာအစိုးရနဲ့အထူးသဖြင့်ဒီမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေကြတာပါမနေ့ကပုဂ္ဂလူနေ့ကပဲအမေရိကန်လွှတ်တော်အမတ်တွေကမြန်မာစစ်တပ်ပေါ်ပြစ်မှတ်ထားတဲ့တန်ခတ်အရေးယူမှုတွေချမှတ်သွားဖို့အမေရိကန်အစိုးရကိုတိုက်တွန်းခဲ့ပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ပြည်ဝင်ခွင့်တားမြစ်လာလို့တန်ခတ်မှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုအောက်လွှတ်တော်အမတ်40ကျော်ကလက်မှတ်ရေးထိုးတိုက်တွန်းလိုက်တာပါနိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးနေရတဲ့အခြေအနေကိုကမ္ဘာကဒီအတိုင်းလက်ပိုက်ကြည့်မနေသင့်တော့ဘူးလို့ပြောဆိုသွားပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီထိတ်တန့်တာဝန်ရှိသူတွေကလည်းရခိုင်ပြည်နယ်တွင်းရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးရတဲ့အခြေအနေဟာလူမျိုးတုံးတုတ်တင်ရှင်းလင်းရာရောက်တဲ့အထိဖြစ်လာနေတယ်လို့ပြင်းပြင်းထန်ထန်ဆွဆွဲပြောဆိုနေတာပါ။ဒါပြင်ကုလသမဂ္ဂထွေထွေညီလာခံမှာရှေ့သတင်းပတ်တင်မြမအရေးဆွေးနွေးရတဲ့အခါမြမနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချမှတ်နိုင်ဖို့တိုက်တွန်းပြောဆိုတာတွေလည်းရှိလာပါတယ်။ဒီလိုနိုင်ငံကဖိအားတွေကျွမ်းမြင့်လာတာဟာတိုင်းပြည်ရဲ့ပြည်ပြင်ပြောင်းလဲရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်နိုင်တာကြောင့်မြန်မာအစိုးရအနေနဲ့ပေါ်ပါနဲ့နဲ့ကင်တွယ်ဖို့လိုအပ်တယ်လို့လူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကသုံးသပ်ပြောဆိုပါတယ်
။ဟိုတစ်တစ်ချက်ကတော့ဝန်ထဲကြအခြေအနေတွေကစကံကြီးအမှောင်အမြောက်ဖက်တွေတာတကယ်ကိုဖြစ်သွားတဲ့အနေအထားတွေဖြစ်တယ်ဆိုတာကိုအစိုးရအနေနဲ့ဟိုအတိအမှတ်ပြုလို့လိမ့်မယ်လက်ခံမှုလို့လိမ့်မယ်ကျွန်တော်အနေနဲ့ထင်တယ်နှစ်တစ်ချက်ကဒီဘလူးမမယွန်းနေဖြစ်ခဲ့တယ်လေ။ဟုတ်ကောအကောင်းမွန်တဲ့ရည်ရွယ်ချက်နဲ့လှုပ်တာပဲဖြစ်ဖြစ်ဒီလိုအမားယွန်းဆိုတာကိစ္စတိုင်းမှာရှိနိုင်တယ်။ဟောဘလူးအမားယွန်းနေဖြစ်ခဲ့တယ်လေ။ဆိုတဲ့ကိစ္စကိုတော့ဟိုတိတိကျကျနိုင်ငံတကာအဖွဲ့အစည်းတွေနဲ့အထူးသဖြင့်တော့ကမ္ဘာကုလသမဂ္ဂနဲ့တိတိကျကျပူးပေါင်းဆောင်ရွက်ပြီးတော့စုံစမ်းစစ်ဆေးဖို့လိုရလို့ထင်တယ်။ဒါကနှစ်တစ်ချက်။နောက်သုံးတစ်ချက်ကတော့အကယ်၍အမားရင်းတွေရှိခဲ့တယ်ဆိုတာကိုတွေ့ရှိခဲ့လို့ရှိရင်လည်းပဲအမားရင်းနဲ့ပတ်သက်တဲ့တာဝန်ရှိရလူတွေကိုကြောသားရင်မှမခွဲကြပဲနဲ့ဟိုတတိကျကျအေးအေးဆောင်ဖို့လိုလိမ့်မယ်လို့ကျွန်တော်မြင်တယ်ပဲလို့ထင်တယ်။အဲ့ဒါမှနိုင်ငံတကာရဲ့ယုံကြည်မှုကိုကျွန်တော်ပြန်ရလိမ့်မယ်။အဲ့လိုအခြေအနေမလုပ်ဘူးကျွန်တော်ကဘူးခံနေတယ်ဆိုလို့ရှိရင်နိုင်ငံတကာရဲ့ယုံကြည်မှုကိုရဖို့အတွက်ကအတွက်တော်ခက်လိမ့်မယ်။ကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပဲဖြစ်ဖြစ်အဲ့ဒီဒေတာရေးရှိဖွံ့ဖြိုးတိုးတက်ရေးအတွက်ပဲဖြစ်ဖြစ်နိုင်ငံကရဲ့ပူးပေါင်းဆောင်မှုကျွန်တော်မှအများကြီးလို့ပဲအဲ့ဒီကိစ္စတွေကျွန်တော်လည်းလို့ဆုံးရှုံးရမယ်အခြေအနေရှိနေတယ်လို့ကျွန်တော်ပြောချက်ပ
ါမြန်မာနိုင်ငံကိုတစ်ချိန်ကလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတစ်ခုအဖြစ်မြင်ခဲ့တယ်လို့အခုပြန်ပြီးတော့ဒီလိုမြင်လာတာမျိုးကကောင်းတဲ့အလားလားမဟုတ်ဘူးလို့လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ်
မနင်္ဂနွေဖီအားတွေကပူတုံးတဲ့သဘောမျိုးရှိတယ်။အဲ့နေရာမှာဖီအားဆိုရင်ညာစင်တမန်ကြီးကဖီအားပေါ့ကိုညီကြီးကဖီအားမျိုးလုံးဝင်လာနေတဲ့သဘောမျိုးဖြစ်တယ်။အခုတော့မှကပ္ပပန်ကနေသူတို့အတိုးမဲ့ထုတ်ချီးမဲ့ကိစ္စတွေကိုသူမချီတော့ဆိုတဲ့ပုံစံဖြစ်လာတာလည်းဖီအားတစ်မျိုးပဲဖြစ်တယ်။ဖီချာတစ်ခုကတော့ကျွန်တော်အရင်တုန်းကလူခွေချုပ်ပေါက်မှုရှိတဲ့နိုင်ငံဆိုပြီးတော့ဖီအားတွေကအဲ့နာမည်ဆိုနေပဲပြန်ပြီးတော့ပြန်ရောက်လာရင်တိုင်းပြည်ကရှေ့ကိုသွားနိုင်မှာမဟုတ်ဘူး။ဒါကြောင့်ကျွန်တော်ဒီမှာကအခုဆိုရင်တိုင်းပြည်ကပြန်လည်ထူထောင်ရေးသွားရမယ့်အခြေအနေမျိုးဖြစ်တယ်။ပြန်လည်ထူထောင်ရေးသွားတဲ့အခြေအနေမျိုးမှာကျွန်တော်ခုနလိုမျိုးဖိအားတွေပိတ်ဆို့မှုတွေရှိလာရင်အစိုးရကဘယ်တော့မှစေတနာကောင်းကောင်းဒီနိုင်ငံတကာစီးပွားရေးနဲ့လူမျိုးရင်ကျေးမှုဆိုင်ရာစာချုပ်ကိုလက်မှတ်ထိုးတယ်။ဒါပေမဲ့တိုင်းပြည်မှာရင်းနှီးတည်မရှိဘူး။ဝိုင်းဝန်းကူညီမဲ့နိုင်ငံကမကူညီလို့ရှိရင်လွတ်စွာခက်ခဲနေတယ်။အဲဒီအဲ့ဒီပုံမှာဘသူကဘသူအဖြစ်တင်လာမလဲဆိုတော့ပြည်သူပြည်တင်ထားတဲ့ပြည်သူအစိုးရပဲလက်ညှိုးထိုးလာလိမ့်မယ်အစိုးရဘောအယုံကြည်မှုတွေပြည့်စည်လာလိမ့်မယ်တချိန်ချင်းပါနိုင်ငံတကာကလည်းခုနဟိုပုံပြီးတော့ရန်သူတို့မြင်လာတဲ့အခြေအနေမျိုးဖြစ်ရမယ်အဲ့လိုဖြစ်လာတဲ့ချိန်ကတိုင်းပြည်အတွက်မကောင်းဘူးဗ
ျရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂတ်လ25ရက်နေ့ကလုံခြုံရေးရဲကင်စခန်30ကျော်ကိုအစိုးရအကြမ်းဖက်အဖွဲ့အာဆာကဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံချိန်မုံရကနေနောက်ဆက်တွဲပြစ်ပတ်ခါတွေနဲ့အထူးဘင်္ဂလားဒေ့ရှ်နိုင်ငံတွဲကိုထွက်ပြေးလာတဲ့သူပေါင်းဟာ9သိန်းကျော်ရှိနေပြီးတော့နောက်ထပ်ထွက်ပြေးလာတဲ့သူတွေလည်းရှိနေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကပြောဆိုထားပါတယ် မြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်စနစ်တကျစီစဉ်လှုပ်ဆောင်တဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်အခုလိုအချိန်တိုကာလအတွင်းမှာလူတွေသိမ်းတဲ့ချီအစုလိုက်အပြုံလိုက်ထွက်ပြေးရတာဖြစ်တယ်လို့လည်းကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုနေကြပါရဲ့ရှင်။